မင်္ဂလာပါနိုဝင်ဘာလကုန်ပိုင်းမှာမန္တလေးကစာရေးဆရာတွေပူဇာစပူဇာနေရနန်းဆိုတဲ့မင်္ဂလာတရားကိုဆောင်ရွက်လိုက်ကြပါပြီ။မြမစာပေလောကမှာမမိအပ်မမိတိုက်တဲ့စာရေးဆရာမကြီးအမေလူထုတော်အမရာပြည့်အခမ်းအနားကိုတခန်းတနာကျင်းပပူဇော်လိုက်တာကြားရလို့ဒီလိုဆိုရတာပါ။အထိမ့်မှန်ဟောပြောပွဲတွေလုပ်ကြတဲ့စာတန်းတွေဖတ်ကြတဲ့စာအုပ်စာတန်းပြပွဲရောင်းပွဲတွေလုပ်ကြတဲ့စာပေမိခင်ကြီးတဦးနဲ့ထိုက်တန်တဲ့အလုပ်အဆောင်တွေမှဝမ်းမြောက်ဝမ်းသာတာရုခေါ်ရပါတယ်။တာရုခေါ်ရင်းကပဲအမေမရာပြည့်မှာအမေကုန်ကျေးဇူးတွေကိုအောက်မေ့နေမိပါတယ်။အမေရေးသားဟာနိုင်ငံတကာစကေးပြေဆန်နှုံးတွေနဲ့ကဲ့ညီကြောင်းတခါကဝိုင်းဖွဲ့ခဲ့ပူပါပြီ။အရေးသားရဲ့ဝိညာဉ်လို့ဆိုကောင်းဆိုနိုင်မယ့်ဘာသာစကားအတုံးနှုံးမှာလေးစားစရာကောင်းလောက်အောင်လိမ္မာကျွမ်းကျင်တဲ့အမေကုံကိုပူဇော်လိုက်ချင်ပါတယ်။အမေရဲ့အတုံးနှုံးတွေအကြောင်းစကားဆိုမလို့စဉ်းစားလိုက်တဲ့အခါတစ်ချိန်ကဘာသာစကားသင်ခန်းစာပြုစုရေးစီမံချက်တစ်ခုမှာပါဝင်လှူရှားခဲ့ရတာကိုပြန်သတိရမိပါတယ်။မေရီလန်းတက္ကသိုလ်ဘာသာစကားဌာနရဲ့စီမံချက်ပါအရှေ့တောင်အာရှဘာသာစကားတွေနဲ့အတူမြန်မာဘာသာစကားသင်ခန်းစာတွေပြုစုဖို့အဲ့ဒီတက္ကသိုလ်ကစီစဉ်ပါတယ်အစီအစဉ်မှာကိုကပါဝင်မဲ့အခါအင်တာနက်ကနေသူတို့ပို့ချတဲ့သင်တန်းတွေတက်ရသင့်တော်မဲ့မြန်မာစာအရေးသားတွေရှာပြီးအင်တာနက်ကနေပဲသင်ခန်းစာပြုစုပေးရတခြားမြန်မာပညာရှင်တွေပြုစုပေးတဲ့သင်ခန်းစာတွေအကဲခတ်ပေးရနဲ့အချိန်ပေးလို့ရတဲ့စီမံချက်ပါဒီစီမံချက်အတွေ့စကေပြေရွေးတဲ့အခါအတော်ကယူဆိုင်ရပါတယ်အထူးသဖြင့်စကားအတုံးအနှုံထူးထူးခြားခြားရှိတဲ့စကေပြေဖြစ်ပါမှသင်ငန်းစာပြုစုလို့အဆင်ပြေပါတယ်အတုံးနှုံမထူးခြားလို့ကတော့စကေပြေကသွေ့သွေ့ချောက်ချောက်နေပါအတုံးနှုံထူးခြားပါမှစကေပြေကအသက်ဝင်ကြွရွရနေတတ်တာပါအတုံးနှုံထူးခြားပါမှသင်ငန်းစာကိုအသုံးပြုမဲ့စာသင်သားအတွေ့အကျိုးရှိတာပါအတုံးနှုံထူးခြားရည်ဆိုတာပါလေဒီနေရာမှာအတုံးနှုံထူးခြားရည်ဆိုတာနေရာဌာနနဲ့စီလျော်တဲ့ဇာတ်ဒေသနဲ့စီလျော်တဲ့ဇာတ်သက်ဆိုင်ရာယဉ်ကျေးမှုအငွေ့အသက်ပါတဲ့ဇာတ်စတာတွေကိုဆိုလိုတာပါမြန်မာမဟုတ်တဲ့နိုင်ငံရေးခြားသားတွေကိုမြန်မာဘာသာစကားသင်ပေးတဲ့အခါဘာသာစကားတက်ယုံတက်တဲ့မဟုတ်ဖဲသူတို့သင်ယူရတဲ့ဘာသာစကားကတဆင့်မြန်မာယဉ်ကျေးမှုကိုသိသွားနိုင်လေအကျိုးရှိလေမဟုတ်လားဒီလိုသဘောထားဒီလိုဆန်နဲ့မြန်မာစကားပြေတွေပြန်ဖတ်ရတဲ့အခါအမေမရဲ့စာရီဟာရှည်ရမ်းမှာထင်းငနေထင်းငနေပေါ်လာတာပါပဲအမေရဲ့စာရီကအလေးထားဖို့ကောင်းသိဖို့ကောင်းလာတဲ့အတုံးနှုံတွေကြွကြွဝဝရှိလာလို့ပါအမေလူလူတော်အမရဲ့စကားအတုံးနှုံထူးထူးခြားခြားရှိလာပုံကိုကာယကံမြောက်ထုတ်ဖော်ပြောဆိုပူဇော်သွားသူကလူတို့ဥစိန်ဝင်လို့ဆိုရပါမယ်ဆရာကနန်းစကားပန်းစကားမြမတို့ရဲ့မြမစကားဆိုတဲ့အမည်နဲ့စာအုပ်တအုပ်ထုတ်ဝေခဲ့ပါတယ်အဲ့ဒီမှာဆရာကြီးရွှေဦးတော်နဲ့အမေမာတို့ရဲ့စာရီတွေကထူးထူးခြားခြားအတုံးတွေကိုကောက်နှုတ်ကိုးကားဖော်ပြသွားပါတယ်အခုလေဆရာလူထုဥစိန်ဝင်းကိုးကားသွားတဲ့ဇာတ်တချို့ကိုယူပြီးဆွေးနွေးခွင့်ပြုစေခြင်းပါတယ်ပထမအတုံးကအမေရဲ့စိတ်ကူးအလှကိုအကြောင်းခံတယ်လို့ယူဆပါတယ်အတုံးကိုထုတ်မပြခင်စကားအဆက်ဆက်ကိုအရင်ဆိုပြရစီဖုံကြီးပြန်ပွဲတွေမှာငိုချင်းတွေတွေကပြန်လွန်တော်မူတဲ့ဖုံတော်ကြီးရဲ့ဂုံပုတ်တွေးကိုတဖွဲ့တွင်ပြောဆိုရင်အေးရင်ကျူးပြီဆိုပါတော့ကြာရသူတကာတကာမတွေမှာဖုံကြီးကိုလွန်းလွန်းဆွေးဆွေးဖြစ်ကြတာပေါ့အဲ့ဒီလိုလွန်းကောင်းနေတော့အေးရင်ကျူးတဲ့မင်းသမီးအနာရအောင်လူပြည့်တွေဝင်လာပြီးပြောကြဆိုကြပြန်ပါတယ်လူပြည့်တွေဝင်လာပြောကြဆိုကြလို့စောစောကတကာတကာမတွေမှာရှိနေတဲ့လွန်းစိတ်လေးထိခိုက်သွားသလားဆိုတော့မထိခိုက်ပါဘူးအခုပြောလိုက်တဲ့အထဲမှာရှိနေတဲ့လွန်းစိတ်ဆိုတာအတုံးနှုံကောင်းမဟုတ်သေးပါဘူးဘလို့များတုံးလိုက်ရင်လှမလဲတောတက်ရှင်များတစိတ်စဉ်းစားထားစေခြင်းပါတယ်ဒုတိယအတုံးကစကားပရိယေစကားဝေဝုံးနဲ့ဆိုင်ပါတယ်စကားမထက်အောင်ဒါမှမဟုတ်ပုပ်ကိုနဲ့လက်လျောညီထွေဖြစ်အောင်တုံးတာဟာဘာသာစကားတလေပါစားတာကိုပဲဖုံးပေးတယ်စတော့ခေါ်တယ်ပုံးတုပ်တယ်စသဖြင့်အမျိုးမျိုးတုံးတာကြားဘူးမှာပါဒီလိုပဲသေးတာကိုပဲပြန်တော်မူတယ်နေရွာလာတယ်ကံကုန်တယ်အနှိမ့်ဆရောက်တယ်ဆုံးမတယ်စသဖြင့်အမျိုးမျိုးရှိပါတယ်ကဲနန်းသုံးစင်တော်တစီ ဆုံးမသွားပြီတဲ့တော်ဝင်အသုံးနှုံးလဲဖြစ်အောင်ရင်လင်းရင်ကြည်အောင်ဘလို့သုံးမလဲစဉ်းစားကြည့်စေချင်ပါတယ်တတိယအသုံးကဒလိသုံးစကားနဲ့ဆိုင်ပါတယ်ဒလိသုံးစကားဆိုတာကိုအကျန်းအဖြစ်ပြောရရင်ပြောချင်တဲ့စကားကိုတရိပ်မပြောဘဲတခုခုနဲ့တင်စားပြီးထိထိရောက်ရောက်ဖြစ်အောင်ပြောတဲ့ဥပစာစကားမျိုးပါစီးပွားရေးလုပ်ငန်းကြီးတစ်ခုအောင်အောင်မြင်မြင်လုပ်ကိုင်နေတဲ့ပုဂ္ဂိုလ်ကြီးတူနဲ့တွေ့ပြီဆိုပါတော့လူကြီးမင်းဖြင့်အတော့ကိုအောင်မြင်ပြည့်ဖြိုးနေမှာပေါ့နော်စသဖြင့်မေးတဲ့အခါလုပ်ငန်းရှင်ကြီးကဟာမဟုတ်ရပါဘူးဗျာကျွန်တော်တို့ကအကက်အသက်စားရတာပါလို့ဖြေချင်နေဆိုပါတော့အဲ့ဒီအကက်အသက်အကြံအကျဉ်းအနေအချင်းစားရတာကိုထိထိမိမိရှိအောင်ဘယ်လိုပြောရင်ကောင်းမလဲကိုယ်တိုင်စဉ်းစားကြည့်စေချင်ပါတယ်အင်းအခုဆိုတောတက်ရှင်တွေကိုဝိုင်းစဉ်းစားဖို့ပြောမိဆိုမိတာအသုံးနှုံးသုံးခုတောင်ရှိသွားပါပြီဂါရဝတရားပြတ်သွားရင်တောင်းပန်ပါတယ်ဆိုခဲ့တဲ့အခြေအနေတွေနဲ့ဆက်ဆက်ပြီးအမေသုံးကေပုံကိုဆက်အစီရင်ခံပါမယ်ရှင်နံပါတ်၁ရှိနေတဲ့လွန်စိတ်ဒါမှမဟုတ်အချိန်ကလေးတက်နေတဲ့လွန်စိတ်ကိုအလွမ်းတရေပါတယ်လှလိုက်တဲ့အသုံးကလေးနံပါတ်2နန်းသုံးစင်တော်တစည်းစုံမသွားတာကိုတော့စင်တော်မှားတယ်ကံငိမ့်တယ်လို့သုံးပါတည်းဘဟုတုတပွားရပါတယ်နောက်ဆုံးနံပါတ်3အကက်အသက်အကြံအကျွင်းအနေအချင်းဆိုတာကိုဂျိုးကတ်ချင်းကတ်လို့သုံးပါတည်းအိုးမာကတ်နေရဲ့ဂျိုးလောက်ပဲလို့အတိတ်ပဲထွက်နေတော့ထိထိမိမိရှိနေတော့တာပါပဲပြည်သူကြားမှာနေပြည်သူစီကတင်ယူနေတော့အမေဘာသာစကားကခွန်အားရှိတာပေါ့ရှင်စားပေးမြင့်ပြီးလူမျိုးတင်ပါစေ